ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာလူမျိုးရေးဘာသာရေးပေါ်ခြေခံထားတာမဟုတ်တဲ့အကြောင်းကိုသုံးရကြပနာမစုံစမ်းစစ်ဆေးမှုအပြီးမှာရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တဦးကထုတ်ဖော်ပြောလိုက်ပါတယ်။တစ်ဆက်ထင်မှာပဲနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးစုံစမ်းရမှာတော့သက်ဆိုင်ရာရွာသားတွေကငင်းဆိုခဲ့တယ်လို့လည်းပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မောင်းတော်ဒေသမှာအော်တိုဘာလ9ရက်နေ့နဲ့နိုဝင်ဘာလ12ရက်13ရက်နေ့တွေမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဟာဒီဇင်ဘာလ17ရက်နေ့ကနေ23ရက်နေ့အထိအဲ့ဒီဒေသကိုတွားရောက်စုံစမ်းစစ်ဆေးခဲ့ပါတယ်။ဒီခီးစဉ်မှာအဓိကတွေးရှိတဲ့အချက်ကိုကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့အငိမ့်စားပြည်တော်စုဝင်ကြီးဦးအောင်ကြည်ကအခုလိုပြောပါတယ
်။အဓိကကြားတဲ့တွေ့ရှိချက်ကတော့ဟို2012ခုနှစ်တုန်းကအနေထားနဲ့ကိုယ်စရာချနာပါလေ။ဘုံတော့တော့လူမျိုးရေးပြဿနာဟိုဘာသာရေးပြဿနာဆိုတဲ့သဘောမျိုးအတွင်းပြန်ဆောင်ကြတော့တယောက်နဲ့တယောက်ကတော်တော်ကြီးကိုစိမ့်စိမ့်လေးဖြစ်နေတာပေါ့။အခုကျတော့လူတိုင်းဝိုင်းချင်းချင်းကတယောက်နဲ့တယောက်ရင်းမြင်းလေးရှိနေကြတာတွေ့ရတယ်။နောက်တစ်ခုကဘာသာရေးဆိုင်ရာပြဿနာလည်းမဟုတ်ဘူးဆိုတာတွေ့ရတယ်။another kuaro o tamaro piru ye sa shi de naingan do apwe ji ji paw ma paw le ma chin na che le ma houp bu so da chano lo mi myan song san lo ya ba le
song san si si commission apwe yau shi nei chein ma long chong ye tat pwe re ga nen mi shin lin sin che yu pyin ywa ga a myo tami re ko arama pyu chin tat phyat da a pyin a cha ywa da re ko le tat phyat da re shi chaung pi pa tadin media re ga phaw pya ka ba de ဒီလိုဖော်ပြတာနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းတဲ့အခြေအနေကိုဥအောင်ကြည်ကအခုလိုဆက်ပြောပါတယ
်။ကျွန်တော်တို့ရရှိတဲ့သတင်းကတော့ဒီအခြေအနေတွေဟာဟိုဒေသခံလူထုကအဲ့ဒီပုံကိုဒီလဲအဲဒီမှာမရှိဘူး။အဲ့ဒါမြင်လည်းမမြင်ဘူး။အဲ့ဒါဒီလိုဖြစ်စဉ်မျိုးပေါ့နော်။သူတို့ပြောတဲ့ဖြစ်စဉ်မျိုးလည်းပဲအဲဒီမှာမရှိဘူးဆိုပြီးတော့ငင်းဆိုတာလေးတွေပေါ့လေ။အလုံးမှာကလေးတွေနဲ့ပါမကြံပေါ့အဲ့အဲ့လိုမျိုးဆိုတာလေးတွေကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဒါကတော့အမှန်တကယ်ဖြစ်ခဲ့တဲ့အလုံးမဟုတ်ဘူးဆိုတာတော့ကျွန်တော်တို့ကအဲ့ဒီလိုလေးဟိုတွေးဆမိပါတယ
်စုံစမ်းစစ်ဆေးရေးကော်မရှင်ဟာရခိုင်ပြည်နယ်မောင်းတော်ဒေသကိုရောက်ရှိစဉ်မှာအဲ့ဒီဒေသမှာနေထိုင်သူတွေရဲ့စားဝတ်နေရေးပညာရေးလမ်းပန်းဆက်သွယ်ရေးစတာတွေကိုစီစဉ်ဆောင်ရွက်ခဲ့တယ်လို့လည်းပြောပါတယ
်ကျွန်တော်တို့ထောက်ပံ့မရသေးတဲ့ရဲ့ခြေဝါတွေကိုဟိုထောက်ပံ့ပေးနိုင်ဖို့ကိစ္စတွေနောက်တစ်ခုကကျွန်တော်တို့ကအထောက်ပံ့တွေပြည်ပြည်စုံစုံရရလားမရဘူးလားဆိုတာကိုကျွန်တော်တို့ကပြန်လဲဆန်းစစ်တဲ့အပိုင်းတွေပေါ့နော်ဒါလေးတွေအဓိကထားပြီးတော့ဟိုမေးမြန်းခဲ့ပါတယ်နောက်တစ်ခုကဟိုလူမှုရေးပညာရေးလိုအပ်ချက်တွေရပေါ့လေသူတို့ကိုယ်နိုင်ကလည်းပဲဟိုအကြောင်းလေးတွေပါလေးတွေပြန်ဖွင့်ကြည့်ရတယ်အဲ့တော့အဲ့ဒါလေးတွေလည်းပဲကျွန်တော်တို့ကဟိုစီစဉ်ပေးခဲ့တယ်နောက်ဆက်တွေ့လမ်းကြောင်းလေးလည်းပွင့်အောင်ကားတွေလည်းသွားလာရအောင်ပေါ့နော်။အခြေတွေလည်းပြန်ဖွင့်နိုင်အောင်အဲ့လိုလေးပြင်နေပေးခဲ့တာဖြစ်ပါ
။ဒီလ23ရက်နေ့ကပြီးဆုံးသွားတဲ့ခီးစဉ်ကရရှိတဲ့အချက်လက်တွေကိုပြန်လည်လေ့လာဆန်းစစ်အတည်ပြုမှာဖြစ်ကြောင်းနဲ့အတည်ပြုနိုင်ဖို့အတွက်လည်းအကြိမ်ကြိမ်စူးစမ်းဆောင်ရွက်မှာဖြစ်ကြောင်းပြောပါရတယ်။ဒီလိုအတည်ပြုချက်ရယူပြီးတဲ့နောက်မှာတော့2019ခုနှစ်ဇန်နဝါရီလကုန်မှာနိုင်ငံတော်သမ္မတဆီကိုတရားအစီရင်ခံတင်ပြမှာဖြစ်ပါရတယ်။